အခုစပီးသိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်နိုင်ပါပြီ။ကျွန်မခင်မြတ်ပါ။ကိုရိုနာဗိုင်းရပ်စ်ဒဏ်ခံခဲ့ရတဲ့2020အတွင်းမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဆိုင်ရာထူးခြားတဲ့ပြောင်းလဲတိုးတက်မှုတွေနဲ့ပတ်သက်ပြီးဂျပန်အနိုဝါဘူမိသိပ္ပံနဲ့ဤပညာဌာန Jamstack ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။သိပ္ပံနဲ့ဤပညာတို့ထူးခြားမှုရှိလို့ဆိုတော့မဆာဘွေးလုံးနေတဲ့ဒီကြောက်တာ online ပေါ်နဲ့ပုံစံမှုတွေရှိတယ်။လုံလဲလုံနေကြတယ်။နောက်ခုပြည်ထနာအပိုင်းမှာလည်းဒီကဘာလုံးမှာကျွန်တော်တို့ဂျပန်နိုင်ငံမှာတခြားနိုင်ငံတွေမှာပုံရတယ်လို့ခုပြည်ထနာလုံးကနေနှေးသွားတာမှန်တယ်။ဒါပေမဲ့အဲ့ဒီအချိန်မှာမြန်မာနိုင်ငံအတက်ကလည်းထူးထူးခြားခြားပေါ့နော်။စူးစမ်းပြီးတော့လုံနိုင်တဲ့အပိုင်းတွေတွေ့လာ။ဥပမာအနေနဲ့ပြောမယ်ဆိုရင်ကဒီမြန်မာနိုင်ငံရဲ့ရာဇဝင်အရှိဆုံးပေါ့နော်ခုကလုပ်ခဲ့တဲ့ Central Research ဘိုဘိုခုပြည်ထနာ Center ဆိုတဲ့website organization အပေါ်မှာအခုတော့ DRI လို့ခေါ်တာ Department of Research and Innovation မှာဆိုရင်အပတ်စဉ်၄ပါးလောက်ကို online ကနေပြီးတော့ pro seminar နဲ့ကြိုးစားပြီးတော့လုပ်တဲ့အပိုင်းတွေတွေ့လာတယ
်။ဆိုတော့မြန်မာနိုင်ငံမှာပစ္စည်းကိရိယာရောဘာညာအကုန်လုံးအသိပြီးတော့မဆုံဆုံးလည်းလည်းမပေးနိုင်ပါဘူး။ဆိုတော့ဒီလိုနေမှာဘယ်လိုများထူးထူးခြားခြားတွေများတွေ့ရပါလဲဒီလို online နဲ့ပတ်သက်ပြီးတော့ပေါ့နော်
။ဟုတ်တယ်ခင်ဗျာ။ facility အပိုင်းနဲ့သုတေသနဒီ African အပိုင်းတွေမှာအားနည်းတာလေးရှိရတဲ့ကြောင့်မလို့အဲ့လိုအားနေတဲ့အပိုင်းကအခုလိုချိန်မှာလုံးလုံးလည်းမရဘူး။မြန်မာနိုင်ငံသူတည်တည်တွေအတွက်ဒီပတ်မှာလုပ်တဲ့ဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလုပ်တဲ့ seminar တွေကအခု online မှာအလကားကြီးပဲတက်လို့ရတဲ့အဆင်ဖြစ်လာတယ်။ကျွန်တော်ကောင်းတာပေါ့နော်။တော်တော်များများစူးစမ်းကြည့်တဲ့လူတွေ chance ကအများကြီးပေါ်လာလို့အဲ့ဒီမှာ live ပြီးတော့စူးစမ်းနေတဲ့လူအများကြီးတွေ့လာတာ။သူတည်တနာ project အနေနဲ့ပြောရရင်တော့ကျွန်တော်ဒီ covid မဆက်နေနေမှာပဲဒီဂျပန်နိုင်ငံကနေပြီးတော့ဒီပြည်ဝဆက်နိုင်ငံတွေအထူးပြင်ပေးတဲ့ဒီဘောဘီယံကြီးကာဝေးနဲ့ပတ်သက်တဲ့ကျိုက်ကရဲနဲ့ပြီးတော့ဂျပန်နိုင်ငံပညာရေးဝန်ထမ်းတွေပေါင်းပြီးပြည်ဆက်ဆက်ပြီးတဲ့ဒီသူတည်တဲ့ project နားနဲ့ဒီမှာ5တန်းလောက်ပြီးပါအဲ့မှာမြန်မာနိုင်ငံကတတိယမြောက်ရတဲ့အပြင်ကိုရတဲ့ခေါင်းစဉ်ကလည်းမြန်မာနိုင်ငံရဲ့ငလျင်သူတည်တဲ့နဲ့ပတ်သက်ပြီးတော့ပထမဆုံးအချိန်ကိုပြောရမှာပေါ့ဒါကအဲ့လိုမြန်မာနိုင်ငံရဲ့ငလျင်သူတည်တဲ့လုပ်နေတဲ့ဒုဝိဇအဖွဲ့တွေရလိုက်တာပေါ့အဲ့ဒီကတူတာပေါ့လေပေါင်းပါတယ်ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီ geology junior ဒီနေ့တွေပဲစူးစမ်းပြီးတော့အခုရန်ကုန်တက္ကသိုလ်အပြင်ကိုမြန်မာပြည်ကနေဆက်လာပြီးတော့ဦးစီးဌာနရဲ့ပြည့်တော့တဘောဘေးအန်ရဲ့ကာဝေးလူမှုနဲ့ဦးစီးဌာနပြည့်ပြီးတော့သူတို့က project ကိုအဖွဲ့အစည်းတွေစတဲ့အစီအစဉ်တွေစတာ
။ဆိုတော့မြန်မာနိုင်ငံကလည်းတကယ်တမ်းဆိုလို့ရှိရင်ငငင်းအန်တီရဲ့အရင်ကြီးတဲ့နိုင်ငံပေါ့နော်။ဆိုတော့ဒီလိုမျိုးမှာသူတို့ဂျပန်ကပေးတဲ့သုတေသနနဲ့အခုဘာများဒီ2020ထဲမှာလုံနိုင်ပါပြီလဲ
။2020ထဲမှာကတော့သူတို့လုံလက်စသုတေသနကိုပဲဆက်ပြီးလုံနိုင်တယ်လို့ထင်ပါတယ်။အဲ့ဒီပိုင်းမှာလဲကွင်းစင်းပြီးတော့လုပ်တဲ့ပြည်ထနာကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အတွက်ကြောင့်မလို့ငဘူကကောက်ထားတဲ့ data နောက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီ seismometer ဆိုတဲ့ဒီဟိုဟာဒီမှာမြေမှာပြုတ်ထားပြီးတော့နေ့စဉ်အချိန်နဲ့နှိုင်းတိုင်းတာနေတဲ့ data တွေကကျွန်တော်တို့အမေရိကန်နိုင်ငံကိုလံဘီယာ University နောက်ပြီးတော့ဒီမိုးလေဝသနဲ့ကြလာပြီးတော့ဦးစီးဌာနရဲ့ရန်ကုန်တက္ကသိုလ်ရဲ့ငလျင်ကော်မတီတွေမှာ data အချိန်နဲ့မျှလို့ဝင်နေတဲ့အစားတွေရှိရတော့အဲ့ဒီပိုင်းတွေကိုသူတို့ဒီ data analysis လုပ်ပြီးတော့မှလေ့လာနေတဲ့အပိုင်းလေးစောင့်ကြည့်တဲ့အပိုင်းတွေတော့ဆက်ပြီးလုပ်နေတယ်
မြန်မာနိုင်ငံမှာဒီနိုင်ငံရချာနေပြီးတော့လာပြီးတော့အခုအထောက်ပံ့နေတဲ့သူတေသနာလောက်တာတွေများတယ်ပေါ့နော်ဆိုတော့တိချားလေးတွေခွဲပြောပြပေးပါဥပမာဆိုအခုဆိုရင်ဘူမိသိပ္ပံနဲ့ပတ်သက်ပြီးတော့ပေါ့နော်ထူးထူးခြားခြားများဘာများလုပ်နိုင်လဲအရင်ဆုံးပြောပြပေးပါ
ဟုတ်ကဲ့ဘူမိသိပ္ပံမှာအခုခုနပြောသွားတဲ့ငလျင်သဘောဘေးရန်နဲ့ပတ်သက်တာတခုရယ်ဒုတိယကကျွန်တော်ကိုယ်တိုင်နဲ့ထဲထဲဝင်ပါဝင်နေတဲ့အားတော့ဒီပင်လယ်အပိုင်းပေါ့နော်အနော်ဘူမိသိပ္ပံဆိုတဲ့အပိုင်းမှာကကျွန်တော်မြေပုံထုတ်တယ်လူမျိုးမိသားရောဒီသူတေသနာနဲ့ပတ်သက်ရောကပုံမှန်မှာလည်းမြေပုံထုတ်တာအဓိကဆိုရင်ပင်လယ်ပိုင်းမှာအခုမြေပုံထုတ်ဖို့အပိုင်းကိုမြန်မာရေနံမြန်မာနိုင်ငံဘူမိတန်တတ္တိစာကိုလေ့လာရေးအဖွဲ့တွေနောက်တက္ကသိုလ်တွေနဲ့ကျွန်တော်ဂျပန်နိုင်ငံကကျွန်တော်ရဲ့ agency ပေါ့နော်အဲ့ဒီ Jamstack agency တွေပေါင်းပြီးတော့မှရှိနေသည့်မြေပုံတွေကိုပထမစပြီး compile ပေါ့နော်စုရဲ့အပိုင်းတွေစပြစ်ပါတယ်နောက်ပြီးတော့ကမ်းမြေရေနံဥပ္ပိုလ်ရေးအပိုင်းနဲ့ပတ်သက်ပြီးတော့ဤပညာနှောက်ရတဲ့အပိုင်းတွေကိုကျွန်တော်တို့ January လထဲမှာဂျပန်နိုင်ငံအစိုးရကနေပြီးတော့အထောက်ပံ့ပေးဖို့လည်းတော်တော်ကြိုးစားပြီးပါပြီ။ဒါပေမဲ့ကိုရိုနာကြောင့်မို့ကျွန်တော်နှောင့်နှေးနေတဲ့အပိုင်းတွေရှိတယ်။နောက်တစ်ခုပေါ့နော်ကျွန်တော်ဒီကိုဗစ်ကာလထဲမှာထူးခြားတွေ့လာတဲ့အပိုင်းကမြန်မာနိုင်ငံရေကြောင်းပညာသိပ္ပံတက်ကတူ။ထူးခြားကြပေါ့နော်။အခုလိုကိုဗစ်အချိန်အတွင်းမှာကိုယ်ကအကြောင်းသားသမဂ္ဂကအကြောင်းသားလေးကနေဦးစီးပြီးတော့တက်ကတူရဲ့ဌာနတွေကပေါ့ပါဝင်ပြီးတော့လုပ်တာကဒီတက်ကတူမှာဒီပညာရည်တွေသင်ကြားပေးနေတယ်။ဒီပညာရည်တွေသင်ကြားလို့တက်ရင်ဘလို့အလုံးမျိုးရပြီဘလို့ကဘာအကြည့်ကိုချေဆနိုင်တယ်ဆိုတဲ့အပိုင်းလေးတွေကိုသူတက်ဆိုင်ရအဖေကြောင့်ရှိရပြီးကနေစုပြီးဒီ zoom ကနေပြီးတော့ရှင်းပြတဲ့အစီအစဉ်လေးကိုလည်းတွေ့ရတယ်။အဲ့
ဒါရေချောင်းလား
။ရေချောင်းပါခင်ဗျာ။ရေချောင်းပညာသိပ္ပံဆိုအင်ဂျင်နီယာရင်းပါပါလေတော့ပြီးတော့ကမ်းရိုးတန်းတွေပတ်သက်ပြီးဖွဲ့စည်းပုံလေးဘေးရနေပစ္စည်းအပိုင်းတွေလည်းပါတယ်လို့မျိုးဒီတမောရီပါလေးနဲ့ဆိုင်တဲ့ပညာပေးတာပဲ။
ဒီပညာတက်ကတော့မိထီလာမှာရှိပါတယ်။ ဒီနည်းပညာတက်ကသူကလည်းထူးထူးခြားခြားလေးများပါအောင်မြင်လဲဒီနှစ်အတွက်ပြောပြပေးပ
ါကျွန်တော်ကတော့အစပိုင်းလေးမှာနည်းနည်းပါလိုက်တာလေးတစ်ခုပါအဓိကပြောချင်တာကတော့တရင်းရဲမှာလည်းအရန်ကိုပေါင်နေတာကတော့ဂျိုရုပါဂျိုရုကိုဒီဂျပန်နိုင်ငံဟိုကိုင်ဒိုမှာရှိတဲ့တက်ကသူဒီတက်ကသူကလည်းသူ့ရဲ့နည်းပညာကိုဒီအာဆီယံကနေတစ်ဆင့်ကမ္ဘာကိုဖြန့်ကျင်တယ်ဒီဆက်သွယ်ရေးဂျိုရုဒေါ်လာတန်400 500တန်တဲ့ဆက်သွယ်ရေးဂျိုရုကြီးတွေမဟုတ်သေးနဲ့မိုက်ခရိုဆက်တလိုက်ဆိုတဲ့ဒီဒေါ်လာ400 500တန်တယ်မဲ့ပုံကျနေတယ်resolution နောက်ဆုံးပုံဒီပညာကိုသုံးလို့ရတယ်ပြီးရင်တစ်ခုတက်တန်းပုံသွားရင်လည်းနောက်တစ်ခုကိုလည်းလည်းပြလဲလို့ရနိုင်တယ်ဒီပညာကဆိုအဲ့ပညာနဲ့တက်လာတဲ့အပိုင်းကမိလာမှာရှိတဲ့ဒီပညာတက်ကူလေချောင်းနဲ့ဆိုင်တဲ့တက်ကူနဲ့ပူးတွဲပြီးတော့အဲလာမယ့်နှစ်ထဲမှာတင်ပြမယ်ဒီ
2021ခုနှစ် January လထဲမှာဒါမှမဟုတ် February လထဲမှာဒီဂျိုရုကိုလွှတ်တင်မယ်လို့ပြောပါတယ်ဒီနည်းပညာဆိုင်ရာဌာနပါမောက္ခချုပ်ကပြောပါတယ်အခုလာမယ့်2021ခုနှစ်အတွက်ကဘယ်လိုများမြင်ပါလဲဒီနိုင်ငံတကာကသိပ္ပံပညာရှင်တွေနဲ့လက်တွဲပြီးလုပ်နေတဲ့သူတယောက်အနေနဲ
့ဟုတ်ကဲ့အခုပညာရေးဝန်ကြီးကမှဒီရပိုင်းတွင်မှာအကြီးအကျယ်စူးစမ်းနေတဲ့အပိုင်းရှိပါတယ်ဒီမြန်မာနိုင်ငံအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းဆိုပြီး2021 February လာနေစမှာပါ10နှစ်စီမံကိန်းကြီးပေါ့နော်ဆိုတော့အဲ့စီမံကိန်းကြီးထဲမှာဆိုရင်အခုဒီ COVID ကာလကခံစားခဲ့ရတဲ့ဒုက္ခတွေကြောင့်နိုင်လို့ဆိုပြီးဒီ Digital Infrastructure လေးစာဖို့ပြီးနောက်ပြီး Open University Open University ဆိုမြန်မာနိုင်ငံမှာရှိနေတာကြာပါပါလေပေါ့လို့ဆို Television ကနေပြီးတော့ Lecture တွေပေးမယ်ပြီးရင်ကိုရောက်နေတဲ့ Data ကနေပြီးတော့ပဲဘွယ်ကိုရအောင်စူးစမ်းပြီးနေတယ်ဆို Open University ကြီးလည်းစတော့မယ်ပြီးတော့National Research Council ဆိုတာဒါလည်းရှိတင်တာကြာလိုက်ကောင်ဆယ်ကြီးတခု centralized ပေါ့နော် centralized ဆိုတဲ့ the scholarship တွေပေးမယ်သူပြည်တနာနဲ့ research funding တွေပေးမယ်ဆိုတဲ့ system ကအစွမ်းကိုလိုအပ်နေဆိုအဲ့ဒါကြီးကလည်းစတင်လာတော့မယ်ဆိုတဲ့အပိုင်းကြီးတော်တော်များများပေါ့နော်ပြီးရင် data ဆိုင်ရာတွေမှာ research center တွေ research and innovation center တွေကိုတက်ကူတခုပေါ့ CEO တက်ကူတခုကို center ပြုပြီးဖွင့်နေဆိုရင်အများကြီးပေါင်းမဲ့လမ်းကြောင်းတွေမြင်လာတယ်လို့ပြောချင်
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။